မကဆုမမရှင်ကိုဗစ် -19 ကရောဂါကြောင့်အခက်တွေ့နေကြတဲ့မလေးရှားနိုင်ငံရောက်မြန်မာလူသမားတွေမတမာသူတွေရဲ့လိမ်လည်မှုခံရမယ့်အနေနဲ့ပါနောက်ဆက်တွဲကြုံနေရတဲ့အကြောင်းပြောပြပေးချင်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားအလုပ်သမားတွေအလုပ်ကိုင်တဲ့စားဝတ်နေရေးအခက်အခဲဖြစ်နေကြသလိုအဖမ်းဆီးတွေကြောင့်နေရပြောင်းခြင်းတွေတိုးလာနေတာနဲ့အမျှမတမာသူတွေကအခွင့်ကောင်းယူဖို့ကြိုးပမ်းမှုတွေလည်းရှိလာတယ်လို့အလုပ်သမားရဲ့လှုပ်ရှားသူတွေကပြောပါတယ်။ဒီအတွက်လည်းနေရပြောင်းခြင်းသူမြန်မာနိုင်ငံသားတွေအထူးသတိထားကြဖို့မြန်မာတရုံနဲ့အတူအလုပ်သမားရေးလိုက်လံဆောင်ရွက်ပေးနေတဲ့ဦးတီဟမောင်မောင်ကပြောပြပါတယ
်။အဓိကတော့ဒီအချိန်မှာကအလုပ်နဲ့ပဲဖြစ်တဲ့လူတွေကတော်တော်များနေတဲ့ခါကျတော့ဒါကိုအခွင့်ကောင်းယူပြီးတော့လူတွေကလိန်ငင်ရတာပေါ့နော်။အခုတော်တော်များများအရင်ကြိုက်နေကြတယ်။အရင်ကြိုက်နေတဲ့ခါကျတော့ကျွန်တော်တို့ဒီလက်ရှိဖြစ်နေတဲ့အနေအထားမျိုးမှာဥပမာပြောမလေးရှားဆိုရပေါ့နော်။ဟို B4G အစီအစဉ်မျိုးပေါ့နော်။ဒီဘက်ဖို့ကိုဆိုတဲ့ဒီဒံကြီးတက်တက်တာတာနဲ့ပြောင်းတဲ့အစီအစဉ်ကအခုချိန်မှာဘယ်လိုမှမဖြစ်နိုင်သေးဘူး။အဲ့ဒီအနေအထားမျိုးမှာပြောင်းရင်တဲ့လူတွေကလည်းအရင်ပြောင်းရင်တဲ့ခါကျတော့လင်းရင်တဲ့လူကအခုချိန်မှာပြောင်းလို့ရပါပြီ။အပေါ်လမ်းပြောင်းမယ်ဆိုစီရင်လျှောက်လို့ရပါပြီ။သူတို့ဆယ်ရန်နေပေးထားလို့ရပါပြီ။ဆိုတဲ့လင်းကြီးတစ်မျိုးပေါ့နော်။နောက်လင်းကြီးတစ်မျိုးကအောင်လမ်းပြောင်းမယ်ဆိုလို့ရှိရင်လည်းဟာဥမာမြမကြီးမာတော်ကဟိုအလုပ်အကိုင်အခွင့်လမ်းတွေပါသူကပေးအောင်မယ်ဆိုတဲ့သဘောမျိုးတွေနဲ့လင်းတာဒါ line ပေါ်မှာကျွန်တော်ပေါ်ပေါ်ကြီးမျိုးလိန်နေတဲ့ဟာကိုကျွန်တော်တွေ့နေလို့ဒါကြီးကျွန်တော်တို့ကချပြတာလी
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်မလေးရှားနိုင်ငံတွင်စီးပွားရေးလုပ်ငန်းတွေတော်တော်များများထိခိုက်တယ်လို့လုပ်ငန်းခွင်တွေလည်းရနာကုန်တာကြောင့်အလုံးလက်မဲ့ဖြစ်ကြသူတွေလည်းမြန်မာအလုံးသမားအများပြားလည်းပါဝင်ပါတယ်ဒီလိုမျိုးအလုံးလက်မဲ့ဖြစ်နေကြတဲ့မြန်မာအလုံးသမားတွေကိုအလုံးကိုင်အခွင့်အလမ်းနဲ့မလုံးပေးလိန်လေသူတွေရှိနေတဲ့အတွက်သတိထားဖို့ကိုလည်းဥတီဟာမောင်မောင်ကတိုက်တွန်းပါတယ
်နောက်တစ်ခုကလည်းအခုတစ်ထေတော်တော်များများကအလုံးမခံတော့ဘူးကြာဒီ COVID test လောက်ကမဲ့အနေအထားမျိုးမှာတရားမဝင်နေဖြစ်တဲ့ခါကျတော့အထောက်အထားမရှိတဲ့ခါကျတော့စိတ်ကုန်စည်ကမ်းသွားစစ်ဖို့အတွက်ကိုဘယ်လိုမှမဖြစ်နိုင်ဘူးအဲ့ဒီလူတွေကအလုပ်လက်မဲ့တွေဖြစ်နေတာတော်တော်များများဖြစ်လာတယ်ဆိုဖြစ်လာတဲ့အချိန်မှာခုနလိန်နဲ့နောက်တစ်မျိုးကဟိုအလုပ်တွေတွင်းပေးပါမယ်ဆိုပြီးတော့လေဟိုဒါပေါ့အာဘယ်အလုပ်ကတော့ဘယ်လိုတွင်းလို့ရဟိုလုပ်လို့ရပြီပေါ့နော်ဘလားစားဘလောက်ရမယ်ဆိုပြီးတော့အဲ့လိုမျိုးတွေနေပြီးတော့တကယ်တကယ်ကျတော့ဟုတ်တာမဟုတ်ဘူးအဲ့ဒီကလေးတွေရှိမှရှိတယ်မရှိမဲ့ရှိမဲ့ပတ်စံလေးတွေကိုလိန်ညာပြီးတော့ယူသွားတဲ့ဒီအလုပ်တွင်းပွဲစားတွေရတယ်တစ်မျိုးပေါ့နော်
မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့သွားလာလှုပ်ရှားမှုတွေကန့်သက်ထားချိန်မှာအခက်ကြုံနေရတဲ့မြန်မာအလုပ်သမားတွေကိုတော့လက်တလောပရာဟိတအဖွဲ့တွေနဲ့အလုပ်သမားရေးဆောင်ရွက်ပေးနေသူတွေကထောက်ပံ့ကူညီပေးနေကြပါတယ်။ကရောကကြုံနေရချိန်မှာတရားမဝင်နေထိုင်သူတွေအဖြစ်ဖမ်းဆီးခံရသူတွေအတွက်ကတော့စိုးရိမ်စရာကောင်းတယ်လို့ဦးဒီဟာမောင်မောင်ကပြောပါတယ
်။တို့သတ်မှတ်ထားတဲ့ဒီအနည်းအောင်နေမြေကဟိုဒါကျွန်တော်တို့ဒီမြန်မာအတိုင်းဝိုင်းနဲ့ပတ်သက်တဲ့နေရာတွေတော့အခုလော့ဒ်ဒေါင်းတွေအကုန်လုံးပြန်ဖြီချလိုက်ပြီ။ဒါပေမဲ့တခုပြဿနာကပါဆိုတော့စပြီးတော့သူတို့လော့ဒ်ဒေါင်းချတဲ့အချိန်မှာခုနပြောလို့ပေါ့နော်ဒီဟိုစီးရင်နေကောက်ယူတယ်စစ်ဆစ်တဲ့အချိန်မှာအဲ့မှာတရားမဝင်နေတွေ့တဲ့အတွက်ပထမဆုံးဟိုဒါထောက်ချောက်အောင်ရှိတယ်အဲ့မှာတော်တော်များများအဖမ်းခံလိုက်ရတယ်ဒီအရေးပေါ်ကာလစသတ်မှတ်တဲ့အချိန်ကစပြီးတော့တွက်လိုက်မယ်ဆိုလို့ရှိရင်အဲ့မတိုင်ခင်တည်းကဒီအထက်ထဲမှာလွတ်ရက်စီလို့ဟိုထောင်ဝန်းနေပြီးတော့ကန့်ကိုရောက်နေတဲ့လူတွေကအဖြစ်ဖြစ်နဲ့များများများလာပြီးဟို positive ဖြစ်တဲ့လူတွေကလည်းပါလာတယ်လော့ဒ်ဒေါင်းချထားတဲ့အဝင်းဝိုင်းမှာတော့မြန်မာသွားလာလို့မရတဲ့ခါကြတော့တချို့ဆိုလဲအထက်ထဲမှာပဲပုံလို့ရတဲ့လူတွေလည်းရှိတာပေါ့
မလေးရှားနိုင်ငံတွင်မှာကက်ယောဂါကာလာသွားလာလှုပ်ရှားမှုတွေဖြေလျှော့ပြီးလုပ်ငန်းတွေပြန်လည်စတင်တဲ့အခါမှာယောဂါကင်းစင်မှုရှိမရှိစစ်ဆေးသွားမှာပါလက်တလုံးမလေးရှားနိုင်ငံမှာတော့ COVID-19 ကက်ယောဂါကြောင့်သေဆုံးသူ100ကျော်အပါအဝင်ကူးစက်သူက8,900ကျော်ရှိနေပြီးခံမှန်းချင်မြန်မာအလုပ်သမား90ကျော်ဟာလည်းယောဂါပိုးကူးစက်ခံထားရပါတယ်ကျွန်မစုမမရှင်